Orthodox Christian တွေရဲ့ Christmas အခါသမယမှာ36နှစ်ကြာအပြည့်ရဖို့ယူကရိန်းကျူးကျော်စစ်ဆင်နွှဲနေတဲ့ရုရှားသမ္မတပူတင်ကအမိတ်ထုတ်ထားပေမဲ့လည်းယူကရိန်းအရှေ့ဘက်ချမ်းဒေါနက်စ်ဒေသကဘတ်မုတ်မြို့မှာစနေနေ့ကလက်နက်ကြီးတွေနဲ့အပြစ်ခတ်ခံနေခဲ့ရတယ်လို့ယူကရိန်းစစ်ဦးစီးချုပ်ရဲ့ပြောခွင့်ရအလက်ဇန်ဒါစူပွန်ကပြောကြပါတယ
် Вы противник завдал одного ракетного удару та здійснив 20 обстрілів
လုံးငယ်တဲ့24နာရီအတွင်းရုရှားတပ်တွေကမီဇိုင်းတုံးနဲ့တိုက်ခိုက်တယ်လို့ရော့ကက်တွေနဲ့တိုက်ခိုက်မှုကလည်းအကျဉ်း20လောက်ရှိပါတယ်ယူကရိန်းနိုင်ငံတလွှားမှာဝေဟင်ကာရောမီဇိုင်းတုံးတိုက်ခိုက်ခံရမှုတွေခံနေရပါတယ်ဒေါနက်စ်ဒေသတစ်ခုလုံးကိုသူတို့သိမ်းဖို့စ조사နေတာဖြစ်ပြီးဘတ်မုတ်ဘက်ကိုထိုးစစ်ဆင်းနေတာပါရုရှားတပ်တွေဟာလူဦးရေ9000လောက်အရင်ကနေခဲ့တဲ့ခရမာတော့စ်မြို့ဘက်ကိုလည်းလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့အဲ့ဒီဒေသမှာရောက်နေတဲ့လူသားချင်းစာနာရဲ့အကူအညီပေးအဖွဲ့ဝင်တူကပြောပါတယ်ရုရှားကရှေ့တန်းစစ်မြေနာတရားစင်လောက်မှာလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ယူကရိန်းစစ်ဦးစီးချုပ်ကပြောပေမဲ့ရုရှားဘက်ကတော့သူတို့ဟာယူကရိန်းဘက်ကပစ်ခတ်မှုတွေကိုတုံ့ပြန်တာသာဖြစ်တယ်လို့ပြောကြပါတယ်တချိန်တည်းမှာပဲယူကရိန်းစစ်ပွဲအရေးကြီးချိန်ရောက်နေပြီလို့အမေရိကန်သမ္မတကပြောကြပြီးယူကရိန်းကိုအဆင့်မြင့်တန်ကြာကာကအပါအဝင်ဒေါ်လာဘီလီယံချီမကြုံစဘူးအများဆုံးစီရေးအကူအညီပေးသွားမယ်အကြောင်းလဲကြေညာထားပါတယ်